စီးပွားအကျပ်တဲကြုံပြီးဒေဝါလီခံထားရတဲ့သီရိလင်္ကာနိုင်ငံကိုကမ္ဘာ့ဘဏ်ကဒေါ်လာတန်းရာတွေချီထောက်ပံ့ပေးလိုက်ပါပြီ။နိုင်ငံခြားရန်ငွေပြတ်ပြီးကျွေးမီမဆက်နိုင်လို့မနစ်ကပဲဒေဝါလီခံထားရတဲ့သီရိလင်္ကာကိုဗန္ဒာယီအသုံးစင်းတဲ့လူမှုဖူလုံရေးအတွက်အမေရိကန်ဒေါ်လာတန်း900ထောက်ပံ့ဖို့ကမ္ဘာ့ဘဏ်ကဒီနေ့အတည်ပြုပေးလိုက်တာပါ။ဒါအပြင်နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF ကလည်းသီရိလင်္ကာအတွက်အလားတူပိုကြီးမားတဲ့ငွေကြေးအကူအညီဒီနေ့မတ်လတုန်းကပေးအပ်ခဲ့ပြီးဖြစ်ပါတယ်။အခုကမ္ဘာ့ဘဏ်ကပေးထားတဲ့ကဒေါ်လာတန်း900လောက်ကိုဗန္ဒာယီအသုံးစင်းအတွက်သုံးမှာဖြစ်ပြီးဒေါ်လာတန်း200ကတော့ငွေကြေးအကျပ်တဲကြောင့်အဆိုးအဝါဆုံးထိခိုက်ခံရသူတွေအတွက်လူမှုစောင့်ရှောက်ရေးအကူအညီတွေပေးဖို့ပြင်ဆင်ထားပါတယ်။သီရိလင်္ကာစီးပွားရေးတည်ငြိမ်လာဖို့အခြေခံအဆောက်အုံပြုပြင်ပြောင်းလဲဖို့နဲ့ဘေးရန်တွေကြာရောက်နိုင်တဲ့ဆင်းရဲနွမ်းပါသူတွေကိုကာကွယ်ဖို့ကမ္ဘာ့ဘဏ်ကလည်းမဟာဗျူဟာချလုပ်နေပြီလို့သီရိလင်္ကာဆိုင်ရာဌာနကိုယ်စားလှယ် Ferris Hadad Sabos ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီရေရှည်ထောက်ပံ့တဲ့ပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်သွားမယ်ဆိုရင်စိန်လန်းဆိုပြေပြီးအကြက်တဲတွေကိုကြံ့ကြံ့ခံနိုင်ကအားလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နိုင်မယ်လို့လည်းဒီကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ်ကပြောခဲ့ပါသေးတယ်ခင်ဗျ။